ပတ်တော်တက္ကသိုလ်တစ်ခုရဲ့ကျောင်းသားသမဂ္ဂအမှုဆောင်တွေရွေးချယ်တင်မြှောက်ခံထားရတဲ့အမှုဆောင်တွေရဲ့ကျန်းသစ္စာကျင်းစုပွဲအကြောင်းကိုပြောပြခြင်းပါတယ်။အဲ့ဒီမှာဆက်ဆက်ပြီးတော့စဉ်းစားကြရပြောဖို့ရတော့ဒီကနေ့ကျောင်းသားသမဂ္ဂဆိုတဲ့အရာတွေပေါ်မှာလူတွေဘလို့မြင်ကြသလဲဆိုတာလည်းထည့်ပြီးတော့ဆွေးနွေးကြရမှာပါ။ကာယကံရှင်ဖြစ်တဲ့ကျောင်းသားသမဂ္ဂကိုအခုလက်ရှိတာဝန်ထမ်းနေကြတဲ့သူတွေစီယုံလှုံ့ဆော်နေကြတဲ့သူတွေအများရန်ပြောလို့ရှိပါတယ်ဘလို့ဖြစ်လို့ကျွန်တော်တို့စီမှာကျောင်းသားသမဂ္ဂဆိုရင်ပုံကံပဲလို့ပဲအမြင်ယူဆနေကြတာလေလူတွေကအန္တရာယ်ရှိတယ်လို့လည်းခံစားကြပါတယ်ဒါကြောင့်မလို့တချို့တွေကတွန့်ဆုတ်သွားတာကိုလည်းတွေ့ဘူးတဲ့တကယ်တော့သမဂ္ဂသမိုင်းကျောင်းကိုကောင်းကောင်းသိတဲ့လူတွေကတော့တမျက်တနှိုးနဲ့တံပိုးထားတယ်ပြီးတော့အဲ့ဒီသမဂ္ဂကောင်းရကောင်းကြောင်းနောက်အာရှီယာရှိကြောင်းကိုအလုတ်လုံနေကြတာပါဒါပေမဲ့ကျွန်တော်တို့စီမှာကတော်တော်များများကတော့အန္တရာယ်ရှိတယ်မပတ်သက်ချင်ဘူးဆိုတော့လူတွေလည်းတွေ့နေရတယ်လို့လက်ရှိသမဂ္ဂအမှုဆောင်တွေကပြောပြပါတယ်အဲ့တော့ပြန်ပြီးတော့စဉ်းစားကြည့်တယ်သူတို့ဘာတွေလုပ်နေလို့လဲကျောင်းနေမှာရုံငန်းဖွင့်ရုံတာမန်လှူရှားမှုတွေလုပ်ယူနေတော့ဒီပြဿနာတွေမရှိပါဘူးအဲ့လိုလေတွေးမိပါတယ်တကယ်တော့ကျောင်းသားသမဂ္ဂဆိုတာနဲ့လူတွေမြင်လိုက်တာကနှစ်ဖူးမှပြီးတော့လက်မောင်းမှကျွန်တော်တို့ရဲရဲတောက်ပိတ်စတွေကိုစီးထားမယ်အဲ့ဒီစီးထားတဲ့အပေါ်မှာထောင်းလံကိုတွေ့ရလိမ့်မယ်ဆိုတော့ပြီးတော့အံကျိတ်မယ်လက်သီးဆုပ်မယ်တိုက်ပွဲဝင်မယ်ဆိုတာတွေအမြဲတမ်းတရင်တနည်းပုံရိပ်တစ်ခုအနေနဲ့မြင်ကြရမှာပါပြောချင်တာတော့တိုက်ပွဲဝင်ရတယ်ပေါ့ဒါဖြစ်ရင်တစ်ချိန်လုံးကြီးတိုက်ပွဲဝင်နေရတာလားတခြားနီလာနေရောမဆောင်ရွက်မှုသားဆိုရှိပါတယ်တကယ်နင့်နာဆုံးရှုံးမှုတာတွေအမိအမောင်းမတဲ့တာတွေရတဲ့ရထိုက်တဲ့အခွင့်အရေးတွေကိုအစည်းအဝေးတွေကနဲ့တဆင့်ရယူခဲ့တာတွေရှိပါတယ်ဒါသမိုင်းအစဉ်လာအရပြီးတော့ကျောင်းသားတွေရဲ့အရေးသွေးတက်အောင်ညှိနှိုင်းရတာတွေလူတိုက်ဆွေးနွေးပွဲတွေနှိနှောဖလှယ်ပွဲတွေကျင်းပပါတယ်ဒါတွေရှိခဲ့ပါတယ်ကျောင်းသားပွဲတော်တွေလည်းကျင်းပခဲ့ပါဒါပေမဲ့အများစုအမြင်ကတော့ကျောင်းသားသမဂ္ဂဆိုတာတိုက်ပွဲဝင်ရတယ်နောက်ဆုံးအာဏာပိုင်အဆက်ဆက်နဲ့ထိတိုက်တွေ့ပြီးတော့အဲ့လိုပုံကံနဲ့အတိပ္ပယ်ရောက်တယ်လို့ကြီးမြင်နေကြတာပါပဲတကယ်တော့လူငယ်ဘဝကိုလည်းကျွန်တော်ပြန်စဉ်းစားပါတယ်ကျွန်တော်တို့ကအစပေါ့ငယ်တုန်းရဲ့မှာကျွန်တော်တို့အကြောက်ဆုံးအရာကဘာလဲဆိုတော့ကိုယ့်ကိုကြောက်တယ်လို့အထင်ခံမှာကိုအကြောက်ဆုံးပါပဲအဲ့တော့တက္ကသိုလ်တစ်ခုကိုရောက်သွားပြီဆိုရင်အဲ့ဒီတက္ကသိုလ်ရဲ့အစဉ်အလာလက်ပြဝင်ငင်တွေကပူကပ်ပါတယ်အဲ့ဒီလိုပဲကျောင်းသားသမဂ္ဂတွေရဲ့အစဉ်လာကလည်းလက်ရှိကျောင်းတက်တဲ့ကျောင်းသားသမဂ္ဂအနာကိုရောက်လာတဲ့သူတွေစီကိုလက်ပြပူးပါတယ်ကူးဆက်ပါတယ်အဲ့တော့နောက်ပိုင်းဆိုရင်တော့ဒီအော်တိုနိုမီခေါ်တဲ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့သွားရတဲ့ကျောင်းတွေဖြစ်လာပြီဆိုရင်ကျောင်းသားသမဂ္ဂတွေရဲ့အခန်းကဏ္ဍပို့ပြီးတော့ကျယ်လာမှာပါအခုတင်ကိုကျောင်းသားသမဂ္ဂတွေမှာလုပ်ဆရာလုပ်တဲ့အင်မတန်များလာပါတယ်တင်ယွညွန်းနှန်းကိစ္စကဆဟိုကျောင်းသားတွေရဲ့တက်တာချောင်းရှိအစဉ်ပြေရေးစသဖြင့်ကဘာကြီးမှာလည်းကျောင်းသားသမဂ္ဂတွေနာမည်မျိုးစုံနဲ့ရှိနေကြတာပါပဲအထူးသဖြင့်တော့တို့ရဲ့ပညာသင်ကြားမှုအမှအထောက်အကူဖြစ်အောင်အကူအညီပေးနိုင်အောင်လို့ပါစာမလိုက်နိုင်တဲ့ကျောင်းသားအတွက်လိုအပ်တဲ့သင်ကြားမှုအထူးပို့ဆောင်ပေးတာကအစကျောင်းသားသမဂ္ဂကလုပ်ပေးရပါတယ်ယထာကကားကားတွေအဆင်ပြေအောင်သွားရလာရမှလည်းအခက်အခဲမရှိအောင်ကျောင်းသားသမဂ္ဂကကူကြရပါတယ်တို့စာမီးပွဲတွေကိုရင်ဆိုင်ရတဲ့အခါတိုင်းမှာကျောင်းသားသမဂ္ဂအခန်းကဏ္ဍရှိပါတယ်အဲ့တော့တကယ်လို့သာကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ကိုယ်ပိုင်စီမံခန့်ခွဲမှုနဲ့သွားကြမယ်ဆိုရင်ကျောင်းသားသမဂ္ဂတွေဟာကျောင်းရဲ့ဘုတ်အဖွဲ့မှာအရေးပါတဲ့ကိုယ်စားလှယ်အကျိုးစားကိုရပါလိမ့်မယ်အဲ့ဒါဟာဆရာဆရာမတွေခန့်အပ်တဲ့နေရာမှာတော့မှအချို့သောဒီမိုကရေစီနီးနဲ့ကျင့်စဉ်နဲ့သွားကြတဲ့ကျောင်းတွေမှာဆိုရင်အဲ့ဒီကျောင်းသားကိုယ်စားလှယ်တွေကအဲ့ဒီဆရာဆရာမတွေကိုအင်တာဗျူးလုပ်တဲ့အထက်မှာကိုစားပြုပါဝင်ခွင့်ရပါတယ်အဲ့ဒီမှာမှသူတို့ကပြန်ပြီးတော့အမှုဆောင်အဖွဲ့ကိုပြန်ပြီးတော့အစီရင်ခံရပါတယ်ဘလူဆရာမျိုးတွေ့ခဲ့တယ်ဘလူဆရာမမျိုးတွေ့ခဲ့တယ်ထူးခြားချက်ကဘလူရှိတယ်သူ့ရဲ့အသင်ပြသူ့ရဲ့အစဉ်အလာသူ့ရဲ့စေတနာထားမှုတွေကိုအခဲဖြတ်ထားတဲ့အမှတ်တရအစပြရပါတယ်အဲ့တော့ကျောင်းသားသမဂ္ဂဟာကိုစားပြုမှုဆိုတဲ့ဇာခါကတော်တော်တာသွားမှာပေါ့အခုနောက်ပိုင်းတော့ကိုစားပြုမှုကိုအမှန်ကန်ဆုံးနဲ့အကျယ်ပြန့်ဆုံးဖြစ်အောင်ကြိုးစားနေတာကိုတွေ့ရပါတယ်ဘယ်ရာမဆိုအားလုံးကိုကိုစားပြုရဲဆိုတဲ့အရာရှိခဲ့ပါတယ်အများစုကိုကိုစားပြုဖို့အရေးကြီးတယ်လို့လည်းကျွန်တော်တို့နားလည်ပါတယ်အဲ့ဒီနေရာတွေ့ကြရတဲ့တက္ကသိုလ်မှာအဲ့ဒီကျောင်းသားသမဂ္ဂအမှုဆောင်တွေရဲ့ဂတိသစ္စာစုပွဲတွေမှာတော့သူတို့လက်ဖွားလေးတွေဖြန့်ပြီးတော့စာအုပ်ကိုဖွင့်ပြီးတော့အဲ့ဒီသစ္စာကြမ်းကြိမ်ရတဲ့အခါမှာအမေရိကန်သမရရွေးကောက်ပွဲမှာအနိုင်ရသူကသစ္စာဆိုတာကိုသတိရပါတယ်အဲ့ဒီတုန်းကအမေရိကန်အဖွားအိုတူပြောခဲ့တာကိုအမှတ်ရတာပါငါကတဲ့အမေရိကန်သမရအဖြစ်ရွေးခဲ့တာမဟုတ်ဘူးတဲ့ကမ္ဘာကောင်းဆောင်အဖြစ်ရွေးခဲ့တာတဲ့အခုကျွန်တော်တို့ကျောင်းသားသမဂ္ဂကိုယ်စားလှယ်တွေအမှုဆောင်တွေကိုလည်းဆက်ပြီးတော့ဒီအဖွားအိုရဲ့အတွေးမျိုးကိုထည့်ပေးခြင်းပါတယ်